ဆေးရည်ပြိပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံမှာကလင်းငယ်6တန်းကျော်လောက်ကျန်းမာရေးပညာရေးအပါအဝင်အစာအာဟာရချို့တင်မှုတွေနဲ့ရင်ဆိုင်ရတယ်လို့ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ကထုတ်ပြန်ပါတယ်ပြီးခဲ့တဲ့နှစ်တွေကတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာလည်းကလေးတွေအလားတူပြည်ထနာတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသခံတို့ကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထတာကိုတော့ကိုစံကျော်ကပြောပြထားပါတယ်ရှင
်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီအပြင်းထန်လိုအပ်နေတဲ့ကလေးငယ်6သန်း4သိန်းရှိပြီးဒီအရေးအတွက်ဟာမြန်မာနိုင်ငံကလေးငယ်တွေရဲ့သုံးပုံတစ်ပုံဖြစ်တဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားတာပါ။ဒီအထက်ကကလေးငယ်တသန်းကျော်မရှိမဖြစ်လိုအပ်တဲ့ကာကွယ်ဆေးများထိုးနှံတိုက်ကျွေးနိုင်ခြင်းမရှိတာကို UNICEF ကထောက်ပြတာပါ။ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ကလေးငယ်တွေကိုကာကွယ်ဆေးမထိုးပေးနိုင်တဲ့အခြေအနေတွေကိုလည်းမိခင်တွေကြားစိုးရိမ်မှုတွေရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်။
ရခိုင်မှာကြားလို့ရှိရင်ဒီပြီးခဲ့တဲ့2023နိုဝင်ဘာနောက်ပိုင်းပေါ့နော်2024ဇန်နဝါရီလလောက်ကတည်းကမွေးကင်းစားကလေးတွေကကြားလို့ရှိရင်ဒီမွေးကင်းစားကလေးကနေဒီနှစ်နှစ်အရွယ်အထိပေါ့နော်သူတို့ကအခုစေလုံးဝမထိုးရတဲ့အနေအထားရှိတယ်တချို့ဆိုရင်ဒီအသက်အရွယ်ကန့်သက်အသက်အရွယ်ထွက်အရွယ်ထက်ကျော်လွန်သားတဲ့ကလေးတွေလည်းအများကြီးတွေ့ရတယ်ကြည့်ရတယ်မှာကောမြို့ပေါ်နေဒေသခံတွေကအကုန်လုံးပေါ့နော်ကလေးတွေအကုန်လုံးကတော့ကာကွယ်ဆေးလုံးဝမထိုးရဘူး
အာရခတက်တော်အေးဘက်ကတော့သူတို့ထိန်းချုပ်ထားနိုင်တဲ့မြို့နယ်တွေမှာကာကွယ်ဆေးထိုးနှံမှုစ조사နေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိအကောင့်အထည်ဖော်ဆောင်ရွက်နိုင်တာမတွေ့ရသေးဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းကုန်စည်စည်းစင်းမှုတွေနဲ့ဆေးဝါးတင်သွင်းခွင့်တွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ပြည်တွင်းမှာဆေးဝါးနဲ့စားနပ်ရိက္ခာပြက်လက်မှုတွေကြုံနေရပါတယ်။ဆေးဝါးပြက်လက်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်စခန်းတွေနဲ့ကြေးရွာရက်ွက်စားတဲ့နေရာတော်တော်များများမှာကလေးသူငယ်တွေကြားအခြေပြားနဲ့ဝမ်းရောဂါဖြစ်ပွားတာတွေရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ
်။လေး3လလလောက်ကတော့ကလေးတွေကိုဒီကကွေဆေးထိုးပေးမယ်ဆိုပြီးတော့တရင်တွေကြားလိုက်ရတယ်။ဒါပေမဲ့အဲ့ဒါကတော့အထမမြောက်သေးဘူးပေါ့နော်။ဒီကနေ့အရှင်တီကလေးတွေကလုံးဝမထိုးရဘူး။ကကွေဆေးမထိုးရတဲ့အတွက်တချို့မိခင်တွေဆိုလို့ရှိရင်ဒီသူတို့ကလေးတွေရဲ့ဒီကျန်းမာရေးပိုင်းနဲ့ပတ်သက်ပြီးတော့ကြည့်ပြလာတဲ့အခါမျိုးမှာကျန်းမာရေးရှူရှာမလားတခုခုဖြစ်သွားမလားဆိုပြီးတော့အများကြီးစိုးရင်ကြတယ်ပြီးရင်ဒီအခုဆိုရင်ကလေးတွေအများစုကဒီရာနာနဲ့ပတ်သက်ပြီးတော့အများကြီးဖြစ်ကြတယ်ပေါ့နော်ဒီလိုခိုင်မှဆိုရာနာဖြစ်တာရင်အခုဆိုရင်ဝမ်းပြဝမ်းရှုံနေနေပါပါဖြစ်လာတဲ့အနေထားပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်ရင်လည်းဒီကာကွယ်ဆေးမထိုးလိုက်ရတဲ့အတွက်ကြောင့်လားဆိုပြီးတော့တန်တရားတဲ့အများကြီးဖြစ်ကြတဲ့အနေအထားလိုရှိပါတယ်
။စစ်ဘေးဒုက္ခသည်စခန်းတွေနဲ့ဆင်းရဲချို့တဲ့သူဒေသခံအများစုဟာမတန်ရှင်းတဲ့ရေအရင်းမြစ်တွေတုံးဆွဲနေရတာကြောင့်ကာလဝမ်းရောဂါပါဝင်ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်ပွားမှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာရှိနေတဲ့ကိုဝင်ဆောင်မိခင်တွေဟာလည်းကာကွယ်ဆေးနဲ့ကျန်းမာရေးစောင့်ရှောက်မှုများရှိတာကြောင့်အခက်ကြုံနေကြရတယ်လို့လည်းသူကဆက်ပြောပါတယ်
။ဆေးဝါးလုံးလုံးလောက်လောက်မရှိတော့ကိုဝင်ဆောင်တွေမှာဒီအများကြီးစိုးရိမ်စိတ်ကရှိတာပေါ့နော်။ကိုဝင်ဆောင်ကာလမှာကြာလို့ရှိရင်ကာကွယ်ဆေးကနှစ်ကြိမ်ထိုးရတယ်။၆လတစ်ကြိမ်ရေးပြီးလို့ရှိရင်လာရင်တည်းအချိန်မှာတစ်ကြိမ်ပေါ့နော်နှစ်ကြိမ်ထိုးရတယ်ဆိုတော့အခုညီမတို့တွေ့ရတာကြာလို့ရှိရင်ဒီကိုဝင်ဆောင်မိခင်တွေဆိုရင်ကာကွယ်ဆေးလုံးဝမထိုးရတဲ့အနေအထားတွေရှိတယ်။ဆိုတော့ကိုတိုင်ကြုံတွေ့ရနိုင်မလားအဲ့ဒီလိုဖြစ်လာမလားဆိုပြီးတော့လည်းအများကြီးစိုးရိမ်မှုတွေဖြစ်ပါတယ
်အခုလိုပဋိပက္ခတွေကြောင့်ကျန်းမာရေးပညာရေးစားဝတ်နေရေးတွေတစ်နေ့ထက်တစ်နေ့ကျက်တဲလာနေတဲ့မြန်မာနိုင်ငံမှာအရက်သားတွေနဲ့ကလေးသူငယ်တွေအတွက်အစိုးရရာဇုံအခြေအနေကိုရောက်နေပြီလို့ UNICEF ကသတိပေးထားပါတယ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေရောက်ရှိနိုင်ရေးနဲ့ပဋိပက္ခတွေကိုဖြည့်ရှင်းဖို့နည်းလမ်းတွေရှာတင်ကြောင်းလဲ UNICEF ကတိုက်တွန်းထားပါတယ်တစ်ချိန်တည်းမှာပဲနိုင်ငံမှာမျိုးဆက်တစ်ခုလုံးနောက်ကျကျန်နေခဲ့မဲ့အန္တရာယ်နဲ့ရင်ဆိုင်နေရပြီးအနာဂတ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုချိန်ချောက်နေတဲ့အကြောင်း UNICEF ကသတိပေးထားပါတယ်ခင်ဗျာ